တော်ရရှိမှာခင်ဗျာပညာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စရန်ဖတ်ပွဲများဟောပြောပွဲများဆွေးနွေးပွဲများပြုလုပ်ပါကနိုင်ငံရေးနဲ့သက်ဆိုင်သောစရန်ဖတ်ပွဲများဟောပြောပွဲများဆွေးနွေးပွဲများခွင့်မပြုရန်ဆိုတဲ့အချက်ပေါ်မှာဝေဖန်ခြင်းခုံတံတွေဆူညံနေပါတယ်တချို့ကတော့ဒါမြမဆွေးချက်လက်လန်းစင်ပါရီခစ်ကတိုင်းတက္ကသိုလ်ကျောင်းသားသမဂ္ဂတွေကိုချုပ်ကင်မှုကြိုးစားတာဖြစ်တယ်ဆိုပြီးကန့်ကွက်ကြပေမဲ့တချို့ကတော့ဒီလိုလုပ်လိုက်ခြင်းအပြင်ကျောင်းသားတွေကိုစုပူမှုဖြစ်အောင်တွေးတို့မြောက်ပြန့်ပေးနေတဲ့သူတွေကိုဝင်ရောက်ချဲလဲလို့မရအောင်လုပ်လိုက်တာဖြစ်တယ်။ကျောင်းသားတွေအနေနဲ့ကိုယ်ဝါဒနာပါတဲ့သူတေသနာလုပ်ငန်းတွေကိုစနစ်တကျလုပ်တင်တယ်လို့အကြံပေးရင်းကုန်ကြပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်တက္ကသိုလ်ကျောင်းသားလှုပ်ရှားမှုနဲ့မြန်မာတက္ကသိုလ်ကျောင်းသားလှုပ်ရှားမှုကြားကကွာခြားမှုတွေကိုနှိုင်းယှဉ်လေ့လာကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးသိပ္ပံစာသင်ကျောင်းတွေအကြောင်းလေ့လာသုံးသပ်ပြနေသူစာရေးဆရာတူကတော့မြန်မာပြည်မှာအထူးကပြဿနာတစ်ခုရှိတယ်ဗျ။အတိတ်ရဲ့အရေးတွေအောက်မှာလူတွေဟာဖောက်မထွက်နိုင်ကြသေးတာပဲ။ဥပမာအမေရိကန်ပြည်ထောင်စုမှာဆိုရင်အာဏာရပါတီဘက်ကရောအတိုက်ခံပါတီဘက်ကရောကျောင်းတွေမှာသူတို့ရဲ့လူငယ်ကောင်းဆောင်မျိုးဆက်သစ်တွေကိုပြုစုပြောထောင်ပေးတယ်။တက္ကသိုလ်ကျောင်းထဲမှာ Democratic Party, Republican Party ရဲ့လူငယ်ရုံးခန်းတွေရှိတာပေါ့။ကျောင်းသားတွေကကိုယ်ချိုက်တဲ့ပါတီမှာဝင်ပြီးလှုပ်ရှားလို့ရတယ်။ရွေးကောက်ပွဲမှာမဲဆွယ်ပေးလို့ရတယ်လीအမေရိကန်တွေကတယောက်ချင်းစီရဲ့လွတ်လပ်မှုကိုတံမိုးထားတော့လူတိုင်းဟာကိုယ်ကြိုက်ရာလုံနိုင်တယ်ဆိုတဲ့ခံယူချက်နဲ့နားလည်မှုပေးကြည့်ကြတယ်မြန်မာပြည်မှာတော့သမိုင်းစဉ်တစ်လျှောက်ပြဿနာများခဲ့တာကိုလွတ်လပ်ရေးရပြီးကြတဲ့ကဖြစ်လာခဲ့တဲ့ဂိုင်းကနာတိုက်ပွဲတွေနဲ့တူတက္ကသိုလ်နယ်မြေထဲမှာလဲပါတီတစ်ခုခုကိုဩဇာခံမဲ့အကြောင်းသားကိုရွေးချယ်ခဲ့ကြတယ်အစိုးရနဲ့ပေါင်းတဲ့အကြောင်းသားတွေကို DSO မြေအောင်လှူရှာမှုနဲ့နှီးဆက်တဲ့လက်ဝဲကျောင်းသားတွေကိုကော်မန်ဒယူဂျီစတဲ့ဆွဆဲချက်တွေကအခုထိရှိနေပါသေးတယ်။ပြဿနာကအစိုးရအဆက်ဆက်ကလည်းကျောင်းသားတမကတွေတည်ရှိခွင့်ကိုစနစ်တကျအားမပေးခဲ့ဘူး။သူတို့ကိုစန့်ကျင်မဲ့အင်အားစုတစ်ခုအဖြစ်ယူဆနေကြတယ်။သူတို့ရဲ့အမြင်ကိုလည်းအပြစ်ပြောလို့တော့မရပါဘူး။မြန်မာပြည်နိုင်ငံရေးမှာကျောင်းသားတွေကပဲထစ်ကနဲ့ရှိရှေ့ကနေစန့်ကျင်ကြတာဆိုတော့ကျောင်းသားတမကတွေကိုတပ်ဦးအဖြစ်အသုံးချပြီးနိုင်ငံရေးတိုက်ကွက်တွေလုပ်ချင်ကြတဲ့သူတွေကလည်းရှိနေသေးတာကိုဒီပြဿနာကိုပြည်လဲစေချင်ရင်တော့မတရားတဲ့ဥပဒေတွေကိုရုပ်သိမ်းပေးလိုက်ပါတက္ကသိုလ်ကျောင်းတွေမှာအဖွဲ့အစည်းဖွဲ့စည်းခွင့်တွေကိုတတ်တည်ရှိရှိလှုပ်ဆောင်ခွင့်ပေးလိုက်ပါကိုယုံကြည်တဲ့အဖွဲ့အစည်းတွေကိုထူထောင်ခွင့်ပေးလိုက်ပါလို့ဆိုခဲ့ပူပါတယ်ဒါပေမဲ့ဒါကလည်းနိုင်ငံရေးယဉ်ကျေးမှုဘလောက်ထိရင့်ကျက်တယ်လဲဆိုတဲ့အပေါ်မှာမူတည်နေပါသေးတယ်အမေရိကန်ပြည်ထောင်စုမှာကတက္ကသိုလ်တိုင်းမှာနိုင်ငံရေးသိပ္ပံဒီဂရီနိုင်ငံတကာဆက်ဆံရေးဒီဂရီတွေကိုစနစ်တကျသင်ကြားပေးခဲ့တာနှစ်ပေါင်းရာချီနေခဲ့ပါပြီကျောင်းသူကျောင်းသားတွေဟာကောလိဒုတိယနှစ်လောက်မှာကလေးကနိုင်ငံရေးမူကိုလေ့လာခြင်းသူနိုင်ငံတော်လုံခြုံရေးကိုလေ့လာခြင်းသူမျိုးပြဖွံ့ဖြိုးတိုးတက်မှုကိုစိတ်ဝင်စားသူလူ့ခွင့်ရေးလှုပ်ရှားမှုကိုဦးဆောင်ခြင်းသူစတဲ့ဘာသာရေးဆိုင်ရာနေပယ်ဆိုင်ရာကျွမ်းကျင်သူတွေဖြစ်လာအောင်ကြိုးစားကြပါလေကိုလုပ်တဲ့အလုပ်ကိုအာရုံစိုက်လုပ်နိုင်ပါလေကိုမကျွမ်းကျင်တဲ့ကိစ္စတွေမှာဝင်ရောက်ပါဝင်ညှဉ်းခုံတာမျိုးမပြုလုပ်ကြပါဘူးဥပမာတက္ကသိုလ်တွေကိုကြည့်ပါဤရက်စပွဲစီရီးယားစပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးညှဉ်းခုံရမယ်ဆိုရင်နိုင်ငံရေးသိပ္ပံဒီဂရီကိုသင်ကြားပို့ချနေတဲ့ပောက်ခတွေကျောင်းသူကျောင်းသားတွေကဥဆောင်လှုပ်ရှားကြပါလေ။ကျန်တဲ့ကျောင်းသူကျောင်းသားတွေကလည်းတကယ်တကယ်နားလေတဲ့ပညာရှင်တွေရဲ့အပန့်တွေကိုနားထောင်ကြပါလေ။ဒါကြောင့်လည်းပြဿနာနည်းပါလေ။မြန်မာပြည်မှာတော့နိုင်ငံရေးသိပ္ပံကိုစနစ်တကျသင်ကြားပေးမဲ့စာသင်ခန်းတွေကနည်းပါလာတယ်လို့ပညာရေးစနစ်ပေါ်မချေနှက်မှုတွေကြောင့်မတူညီတဲ့မိသားအသီးစီကကျောင်းသူကျောင်းသားတွေဟာကျောင်းသားသမဂ္ဂကိုဥဆောင်ကြရပါလေ။အမေရိကန်ပြည်ထောင်စုမှာလိုမျိုးနိုင်ငံရေးသိပ္ပံကျောင်းသူကျောင်းသားများ club ဆိုတာမျိုးတွေမရှိကြပါဘူး။ဒါကြောင့်လဲပြဿနာကိုချင်းကပ်အဖြေရှာတဲ့အခါတိုင်းအကွဲပြေများပါတယ်။ professional တွေနဲ့ပါပြီးတယောက်ကိုတယောက်လေးစားမှုမရှိတာ။ကျောင်းသားညီလာခံတွေလှုပ်တိုင်းကွဲတာပြဲတာ88အရေးတော်ပုံကြီးကလေးပါ။အဓိကအချက်ကတော့ကျောင်းသားသမဂ္ဂဆိုတာအစိုးရစန့်ကျင်ရေးလှုပ်တဲ့နေရာတော်လှန်တဲ့နေပြီ။ဒါကြောင့်ကိုယ့်ရဲ့ policy လွှမ်းမိုးရေးအတွက်ကျောင်းသားသမဂ္ဂကိုကိုယ့်အစုကစီထားရေးဘိုးလှုပ်ရေးဆိုတဲ့အတွေးခေါ်ကြောင်းပဲဖြစ်ပါတယ်။တကယ်တော့ဒီအတွေးခေါ်တွေကိုပြောင်းလဲချိန်တန်ပါပြီ။နိုင်ငံရေးသမားတွေသာအရေးချင်းရှိမယ်ဆိုရင်ကျောင်းသားသမဂ္ဂကိုတန်ဦးအဖြစ်ထားနေစရာမလိုတော့ပါဘူး။သောတာရှိမှာခင်ဗျာ။တက္ကသိုလ်နယ်မြေဆိုတာပန်းပေါင်းစုံပွင့်တဲ့နေရာပဲဖြစ်ပါတယ်။အစိုးရနဲ့ပေါင်းတဲ့ကျောင်းသားတွေရှိတတ်တယ်လို့ပုံကံရင်တဲ့ကျောင်းသားတွေလည်းဖြစ်လို့ရပါတယ်။ဒါတွေကိုကြောက်နေလို့မဖြစ်ပါဘူး။အရေးကြီးတာကအဖွဲ့အစည်းတွေကိုစနစ်တကျဖွဲ့စည်းထားလာအောင်ကျောင်းသားတွေအမြင့်ကျလာအောင်ပညာရေးဆိုင်ရာနယ်ပယ်တွေမှာဖြည့်ဆည်းအားပေးရေးပဲဖြစ်ပါတယ်။ဒီကြတဲ့တစ်ခုကတော့ digital လို့အဖွဲ့အစည်းမှာတယောက်ကိုတယောက်လိမ်ညာဖို့ခက်ပါလေစနစ်တကျတင်ကြားတက်မြောက်မှုမရှိသူဟာ ကြံ့ရစ်ခဲ့မှာဖြစ်ပါလေ။တော်ရရှင်မြန်မာပြည်သူတွေလည်းမျိုးဆက်သစ်တွေပေါ့အမြင့်ကျဲကျဲတကားဖွင့်ပေးမယ်နိုင်ငံရေးကောင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေ။ရေကန်မြေကန်ကောင်းတဲ့တက်သူနယ်မြေတွေအဖြစ်ဖန်တီးနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။